အမေရိကန်နိုင်ငံကိုရောက်နေတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အချက်တရေနဲ့မှာဝါရှင်တန် DC သမ္မတအင်ဂျူမှာတွေ့ဆုံခဲ့ပြီးတော့ယူကရိန်းရဲ့ရုရှားကျူးကျော်စစ်တပ်တွန်းလှန်နေမှုကိုဆက်ပြီးကူညီမယ်လို့ကတိပေးခဲ့ပါတယ်
။ And earlier this week at the UN General Assembly I made it clear that
ကုလသမဂ္ဂအတွင်းညီလာခံမှာပြောခဲ့တယ်လို့ပါပဲ။ရုရှားရဲ့ရက်စက်မှုနဲ့ရန်လိုမှုခံရတဲ့ယူကရိန်းလွတ်မြောက်ရေးအတွက်ခုကတွန်းလှန်မှုကျွန်တော်တို့ရက်တည်မပေးရင်ကမ္ဘာမှာဘယ်နိုင်ငံမှမှလုံခြုံမှုရှိမှာမဟုတ်ပါဘူး။ယူကရိန်းကိုအကူအညီပေးရတဲ့အစ်ကိုအရေးကြီးတဲ့အတွက်လဲကမ္ဘာနိုင်ငံပေါင်း50ကျော်ကနေဝိုင်းဝန်းကူညီနေတာဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကယူကရိန်းကိုနောက်ထပ်စီးရေးကူညီဖြစ်တဲ့ဒေါ်လာတန်300အစိတ်ပေးဖို့ရှိပါတယ်။အမေရိကန်ဆိုအားယူကရိန်းကိုရုရှားချူးကျော်ခြင်းကစပြီးတော့စီးရေးနဲ့လူသားဆန္ဒမှုအကူအညီတွေပေးခဲ့တာခုဆိုအမေရိကန်ဒေါ်လာ173ဘီလီယံပြည့်ခဲ့ပြီဖြစ်ပါတယ်။သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကတော့ဘိုင်ဒန်အစိုးရအဖွဲ့အားယူကရိန်းအတွက်လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးဖို့အတွက်ဦးစားပေးဆောင်ရနေတယ်လို့ပြောပါတယ်။2020 February ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်ပိုင်းဒါယူကရိန်းသမ္မတဇယ်လန်စကီရဲ့အမေရိကန်သမ္မတအင်ဂျူဒုတိယခီးစဉ်ဖြစ်ပါတယ်။ယူကရိန်းအတွက်စီးအကူအညီပေးနေတာနဲ့ပတ်သက်ပြီးအမေရိကန်နဲ့တော့ Republican အမတ်တချို့ရဲ့ဝေဖန်မှုတွေတိုးလာနေခြင်းမှာပဲယူကရိန်းသမ္မတလာရောက်တာလည်းဖြစ်ပါတယ်။